ကိုဗစ် -19 ရောဂါကူးစက်ထားသူတွေကိုပုဂ္ဂလိကဆေးရုံတွေမှာပါလက်ခံကူတာရေးတွဲကျန်းမာရေးဌာနနဲ့ပုဂ္ဂလိကကဏ္ဍအကြားဆွေးနွေးညှိနှိုင်းနေကြပါတယ်။ဒီဆွေးနွေးမှုရဲ့နောက်ဆုံးအခြေအနေနဲ့အတူအကောင့်တွေပေါ်ပြီးဆိုတဲ့အခါရင်ဆိုင်ရနိုင်ခြေရှိတာတွေအာသာချက်တွေဘာတွေတတိထားရမယ်စသည်အားဖြင့်အခုဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရပါမယ်။ပုဂ္ဂလိကဆေးရုံအသင်းဥက္ကဋ္ဌဆာကူရာဆေးရုံတွင်နဲ့အကယ်ဒမီဆေးရုံတို့ရဲ့အုပ်ချုပ်သူဒေါက်တာထင်ပေါ်အာရှတော်ဝင်ဆေးရုံကအထွေထွေအထူးကုသမားတော်ဒေါက်တာမိုးအောင်ကျော်နိုင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ့်ပါ။ဒေါက်တာထင်ပေါ်နဲ့ဒေါက်တာမိုးအောင်ကျော်နိုင် VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ။ပထမဆုံးအနေနဲ့အခုထုတ်ထားတဲ့ဒီ Stay at Home ညွှန်ကြားချက်နဲ့ပတ်သက်ပြီးတော့လူတွေကြားထဲမှာဇဝေဇဝါဖြစ်နေတာလေးတွေကြားနေရပါတယ်။ဆိုတော့ဒါကလော့ခ်ဒေါင်းဆိုတာနဲ့ဘယ်လိုများကွာခြားပါလဲခင်ဗျာ။ဒေါက်တာထင်ပေါ်ဘယ်လိုနားလဲပါလဲ
။တို့ကပုံမှန်မှာတော့စစ်ဆေးလိုက်တယ်။ဒီလိုအရောဖြင့် positive ဆိုလို့ရှိရင်ကျွန်တော်တို့ကကုသရေးစင်တာကိုပို့လိုက်တယ်ပေါ့နော်။ဒီလိုအရော positive မဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ quarantine center ပို့လိုက်တယ်။ quarantine မှာနှစ်ခုရှိပါတယ် facility quarantine FOC ပေါ့နော်။ free of charge ရတဲ့ဥစ္စာနဲ့ hotel quarantine ဆိုပြီးတော့နှစ်ခုကျွန်တော်တို့ထားပါတယ်။အခုကကျွန်တော်တို့ပမာဏကမတရားများလာတဲ့အခါကျတော့ဒီအရေးကိုကျွန်တော်တို့တည်တည်ကြာကြာအဲ့လိုခွဲခြားပြီးတော့ထားနိုင်တဲ့ဥစ္စာဒီတော်တော်လေးအခက်အခဲကြီးဖြစ်လာတယ်။ဖြစ်လာတဲ့အခါမှာကျွန်တော်တို့ stay at home ပေါ့နော်။အဲ့ဒီမှာပဲနေသတင်းပို့ထားပြီးတော့မှလာခေါ်မယ်ပေါ့နော်။ဆိုတော့စောစောဆရာပြောတဲ့ lockdown လား home quarantine လားဆိုတဲ့ဟာလည်းတော့ကွဲပြားမှုတော့ရှိပါသေးတယ်။home quarantine ဆိုတဲ့ဥစ္စာကတော့အဲ့လိုပဲထားလိုက်တယ်ဟိုမှာကျွန်တော်တို့ဒီတရုတ်မှာလို့ဒီ home မှာထားတယ်အကယ်၍ if symptomatic ပေါ့ဘာမှယောဂလက္ခဏာမရှိဘူးယောဂလက္ခဏာကအရန်ဟိုနည်းနေသေးတယ်လူအသက်ကိုအန္တရာယ်မပြုနိုင်ဘူးဆိုတော့ဒီ home မှာပဲဆက်ထားလိုက်တာပေါ့နော်အခုကအဲ့လိုဆက်ထားမယ်လို့ထားဘူးဆိုတဲ့ဥစ္စာကိုတိတိကျကျpolicy ကသတ်မှတ်ထားခြင်းမရှိသေးပါဘူး home မှာပဲနေခိုင်းတဲ့သဘောပါအဲ့ဒါလိုမျိုးပြောပြမှုရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဒေါက်တာမိုးအောင်ကျော်နိုင်ရောအခုလက်ရှိထုတ်တဲ့ stay at home အမိန်ပေါ့အိမ်မှာနေကြပါဆိုတဲ့အမိန်နဲ့ပတ်သက်ပြီးတော့ကြာဘလို့နားလဲပါလဲခင်ဗျာ
အဲ့တော့ stay at home ကတော့ကျွန်တော်နားလဲတာကတော့ဒီဟိုပိုးတွေပြန့်နှံ့မှုကျော်ပါသွားအောင်လုပ်တာပေါ့နော်အဲ့တော့အခုကျွန်တော်တို့ဒီ contact တွေကိုအကုန်လုံးကိုလိုက်ရှာတယ်positive ဖြစ်တဲ့လူနဲ့နီးနွယ်တဲ့လူတွေအားလုံးကို quarantine ဝင်ရတယ်။အဲ့တော့အခုလက်ရှိဒီကိုယ့်ရဲ့မျိုးနွယ်မှာနေထိုင်နေတဲ့သူတွေ contact လည်းမရှိသေးဘူးလက္ခဏာလည်းမရှိတဲ့သူတွေကတော့ကိုယ့်အိမ်မှာကိုနေပြီးအပြင်မထွက်သင့်ဘူး။အဲ့ဒါကတော့ဘာဖြစ်လို့လဲဆိုရင်ဒီ asymptomatic carrier ပေါ့ပိုးရှိပြီးတော့လက္ခဏာမပြတဲ့လူတွေဒီလူလူတွေမှာသွားလာလှုပ်ရှားရင်းနဲ့သူတို့ဆီကထွက်လာတဲ့ပိုးတွေဟာကျန်တဲ့ဒီပိုးမရှိသေးတဲ့လူတွေကိုကူးစက်နိုင်တဲ့အနေအထားမျိုးရှိတယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီနှစ်ပတ်အတွင်းမှာ stay home ကိုယ့်အိမ်မှာပဲကိုနေခြင်းအားဖြင့်လူတစ်ယောက်နဲ့တစ်ယောက်ကူးစက်မှုနှုန်းကိုအဓိကဖြတ်တောက်ဖို့အတွက်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ပေါ့နော်အဲ့တော့ဒီနှစ်ပတ်အတွင်းမှာဒီပြည်သူလူထုအတွင်းမှာကူးစက်မှုကိုရှော့ချနိုင်မယ်ဆိုရင်နောက်ထပ် case အစ်စ်တွေထပ်ပြီးတော့အဲဖြစ်ပေါ်လာမှုကိုရှော့ချနိုင်မယ်လို့ကျွန်တော်အနေနဲ့မြင်တာပါတ
ယ်ဟုတ်ကဲ့ပါခင်ဗျတော်တင်ပေါ်အခုကတူကူးတဲ့နှုန်းကလည်းနေစဉ်လို့တိုးနေတယ်နောက်ပြီးတော့နေ့စဉ်နှီးပါလို့ပဲစုံပါတဲ့လူနာကလည်းပဲရှိနေတယ်ဆိုတော့ရရှိအခြေအနေကအတော့ကိုစိုးရင်စရာကောင်းတဲ့အခြေအနေလို့ကျွန်တော်တို့ပြောလို့ရနေပါပြီလားတော့ထင်ပေ
ါ့ဟုတ်ကဲ့ပြောလို့ရပါတယ်ကျွန်တော်တို့ဒီအထူးသဖြင့်ဒီကိုဗစ်အတည်ပြုလူနာအများဆုံးကရန်ကုန်မှာပါရန်ကုန်တိုင်းဒေသကြီးမှာအများဆုံးဖြစ်နေပါတယ်ဖြစ်နေတဲ့အခါကျတော့ရန်ကုန်တိုင်းဒေသကြီးမှာကျွန်တော်တို့ကုသရေးစင်တာမူလာတော့ကျွန်တော်တို့သုံးခုရှိပါတယ်ကျွန်တော်တောင်းပလာရဲ့ဝေဘာကြီးရဲ့ကျွန်တော်ဒီဖောင်ကြီးပေါ့နော
်
အောက်မှာဒီဖောင်ကြီးမှာကျွန်တော်တို့စင်တာတစ်ခုပေါ့အားလုံးစင်တာသုံးခုနဲ့ကျွန်တော်တို့စတင်ပြီးတော့ဟိုဥတာကြတယ်ပေါ့လေဥတာကြတယ်ဆိုတဲ့ခါကျဖောင်ကြီးဒီအခုလက်ရှိလက်လူတစ်ထောင်ကျော်လောက်ကုနေတယ်ပေါ့နော်တောင်းကလာကတရားကျွန်တော်တို့ဒီဝေဘာကြီးတရားပေါ့နော်ဆိုတော့အဲ့ဒါမှကျွန်တော်တို့က1300လောက်ပဲရှိသေးတယ်အခုကျွန်တော်တို့ဒီ positive တွေကိုဟိုနေ့မှာကျွန်တော်တို့ဒီရိုးမှာပေါ့နော်အဲ့ဒီမှာလဲသူ2000လောက်မှန်းပါတယ်အခုနောက်ဆုံးကျွန်တော်တို့ဒီသူဝနရှိမှာကျွန်တော်တို့ကုသရေးအတွက်စင်တာတစ်ခုအဲယာယီရွက်ဖြင့်တဲ့နေကျွန်တော်တို့
ဖွင့်နိုင်တယ
်ဆောက်ပြီးတော့လောက်တာလဲ400လောက် capacity တော့ရှိပါတယ်400 capacity ရှိတဲ့ခါကျကျွန်တော်တို့ရဲ့ဥစ္စာ400ပတ်ချလဲလောက်ပဲအခုရှိတယ်ဗောနော်အဲ့ဒီမှာမှကျွန်တော်တို့ဘာထပ်ပေါင်းလဲဆိုတဲ့ခါကျတော့ဒီပြည်သူစည်းရုံးကြီးတွေမှာလဲအခုထပ်ပြီးတော့ဒီတိုးချဲ့ဆောင်တွေနဲ့အဲ့ဒီမှာကုသနေတာလဲရှိနေပါတယ်ရှိနေပါတယ်ဆိုတော့ကျွန်တော်တို့ကတွက်ကြည့်လိုက်မယ်ဆိုလို့ရှိရင်ရန်ကုန် area မှာကျွန်တော်လက်ရှိ capacity က5000ပါဆရာရဲ့အလုံးစုံအဲ့တော့ကျွန်တော်တို့က14ရက်ထားမယ်ဆိုလို့ရှိရင်ဆို10ရက်ကိုကျွန်တော်တို့က5000 capacity 14ရက်ထားရင်ဆရာကျွန်တော်တို့9000ပတ်ဝန်းကျင်လောက်ကိုကဲလောက်ရမှာလीဒါမှ तू က14ရက်ပြည့်ရင်နောက်900ဝင်ရှေ့900ထွက်နောက်900ဝင်ရှေ့900ထွက်ပေါ့နော်ဆိုတော့အခုကဒီ capacity 5000ဆိုတဲ့ capacity ကိုကျွန်တော်တို့ကြော်သွား9800ကြော်ဖြစ်ဆိုတော့ဒီဟာဒီဒီတိုင်းဆက်သွားရင်တော့ကျွန်တော်တို့ကုသပေးနိုင်တဲ့ capacity ကိုကြော်သွားပြီပေါ့လေဒီလိုတာထပ်တိုးနေရင်တော့ကြော်သွားပြီဒါကြောင့်မလို့ဒီချိန်ဒီတော်တော်လေး critical point ကိုရောက်နေတဲ့သဘောလို့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒေါက်တာမူအောင်ကျော်နိုင်နေရောလက်ရှိချိန်ဒီပုံမှာဘယ်လောက်အထိစိုးရင်စရာကောင်းတယ်လို့သုံးသပ်ပါတယ်ခင်ဗျအ
ဲ့တော့အခုအချိန်မှာကျွန်တော်တို့ကဒီ positive လူနာတယောက်တွေ့လို့ရှိရင်သူစီကနေပြန်ပွားနိုင်တဲ့နှုံးနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီပြည်သူလူထုထဲမှာပိုးရှိပြီးလက္ခဏာမပြတဲ့လူတွေတော်တော်များများရှိနေမယ်လို့ဟိုယူဆပါတ
ယ်ယူဆပ
ါတယ်ဒါကြောင့်မလို့အဲ့ဒီကနေသူတို့ကနေတစ်ဆင့်လက္ခဏာမပြတော့ပိုးဆိုးတာကသူတို့နေရာနေတစ်ဆင့်သူတို့ရဲ့နှိစက်ရာတွေကိုထပ်ပြီးတော့ကူးဆက်နိုင်တဲ့အခါမှာတစ်ယောက်ကနေနှစ်ယောက်ကနေသုံးယောက်ကြားကိုဆက်ပြီးကူးမယ်ဆိုရင်ဒီတပတ်နှစ်ပတ်အတွင်းမှာလူတွေကတောင်းနဲ့ချီပြီးတော့ယောဂပိုးရှိဖို့ဖြစ်လာနိုင်တာပေါ့နော်ဆိုတော့ဒါကြောင့်မလို့ဒီအချိန်က critical အရေးကြီးတဲ့အချိန်ဖြစ်ပါတယ်လူတူးချင်းတူးချင်းစီကလူတိုင်းကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာပိုးဝင်ရောက်ပြီးတော့လက္ခဏာမရှိသေးဘူးလို့ယူဆပြီးတော့တယောက်နဲ့တယောက်မကူးဆက်အောင်အဓိကနေထိုင်ဖို့အခုအချိန်မှာအရေးကြီးပါတယ်အခုကျွန်တော်နားလည်ထားတာကတော့ letter law positive ဖြစ်တဲ့လူနာတွေကိုဆေးရုံမှာတင်ပြီးတော့စောင့်ကြည့်ကုသပေးတယ်နောက်တစ်ခါသူတို့နဲ့နှီးဆက်တဲ့ထိတွေ့တဲ့လူတွေကို quarantine center မှာထားပြီးတော့ကျွန်တော်ကစောင့်ကြည့်တယ်လက္ခဏာပေါ်မလာရင်ကျွန်တော်တို့ဆေးရုံပို့မယ်ပေါ့နော်တတ်မှတ်ထားတဲ့ကာလကြော်ပြီးတဲ့လက္ခဏာမရှိရင်အိမ်ပြန်ပြီး home quarantine ဆက်နေရမယ်အဲ့တော့ဒီနေရာချင်းကျွန်တော်တို့ကကိုသိရှိတဲ့ positive case တကူကနေတခြားလူတွေကိုမပြတ်အောင်ကာကွယ်တားဆီးနေတယ်ပေါ့ဒါပေမဲ့ကိုမသိတဲ့ပြည်သူလူထုထဲမှာပိုးရှိပြီးလက္ခဏာမရှိတဲ့လူတွေကလွတ်ထွက်နေနိုင်တယ်သူတို့နေရာနေတစ်ဆင့်နှိစက်ရာတွေကိုပြန့်သွားမယ်ဆိုတစ်ချိန်ချိန်မှာပိုးပြီးတစ်ဆင့်တည်းတစ်ဆင့်နှစ်ဆသုံးဆအဲ့လိုတွေးရှိတဲ့လူတွေနဲ့လက္ခဏာပြတဲ့သူတွေဆေးရုံမှာပို့ပြီးများလာဖို့ရှိပါတယ်ဆိုတော့ဒါဒီအချိန်ကရေးကြီးတဲ့အချိန်တွေရောက်နေပြီကျွန်တော်တို့ရန်ကုန်ကဂျန်တဲ့ရန်ကုန်ကနေတဆင့်เนาะဒီအခုဆိုရင်ကျွန်တော်တိုင်းနဲ့ပြည်နယ်အကုန်လုံးနီးနီးမှာရောက်ရှိနေတဲ့လူတူးစီပို့ရှိတဲ့လူတွေကနေသူတို့နှိစက်ရာတွေဆန့်ပြီးတော့ပြန်ပါသွားနိုင်တဲ့အတွက်ကြောင့်မလို့ဒီအချိန်ကရေးကြီးတဲ့အချိန်ရောက်နေပြီလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒေါက်တာတင်ပေါ်ကျွန်တော်တို့ပြီးခဲ့တဲ့ရက်ကသတင်းထွက်တာပေါ့เนาะခုနဒေါက်တာတင်ပေါ်ပြောတဲ့ထက်မှလည်းပါပါတယ်ဒါလားဒီကျွန်တော်တို့ public sector ပေါ့လေအများပြည်သူနဲ့ဆိုင်တဲ့အစိုးရကဏ္ဍပေါ့အစိုးရကျန်းမာရေးဆောင်ရှောက်မှုကဏ္ဍပိုင်းမှာကအခုဆိုရင်ဟလာကင်တွင်နိုင်တဲ့ပမာဏထဲတပြည်းပြည်းနဲ့လွန်လာတဲ့အခြေအနေကိုရောက်ပြီဆိုတဲ့အခါကျတော့ဒီ COVID-19 ရောဂါကာကွယ်ရေးကုသရေးနဲ့ပတ်သက်ပြီးတော့ပုဂ္ဂလိကကျန်းမာရေးဆောင်ရှောက်မှုကဏ္ဍနဲ့ပါပေါင်းပြီးတော့လုပ်ဖို့ကျန်းမာရေးဝန်ကြီးဌာနနဲ့ပုဂ္ဂလိကဟလာဆေးရုံအနေနဲ့ညှိနှိုင်းတိုင်ပင်နေတာရှိတယ်ဆိုပြီးခုရပိုင်းကသတင်းထွက်တာရှိပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အခုလက်ရှိဘယ်အခြေအနေမှာရောက်နေပါပြီလဲတော်တယ်ပေါ့
ဟုတ်ကဲ့လွန်ခဲ့တဲ့နှစ်ရက်ကတော့ကျွန်တော်တို့ရဲ့ဒီပြည်တော်စုဝင်ကြီးကနေပြီးတော့ပြောတာတော့ကျွန်တော်တို့ပုဂ္ဂလိကဒီကျန်းမာရေးကဏ္ဍကိုကုသခွင့်ပြုဖို့အတွက်ကိုမူအားဖြင့်သဘောတူလိုက်တယ်ပေါ့နော်သို့တော်လည်းကျွန်တော်တို့ဒီပုဂ္ဂလိကစည်းရုံးတွေဘယ်ပုံဘယ်နည်းနဲ့ကုရမယ်ဆိုတဲ့အသေးစိတ်ညွှန်ကြားထားတာတော့မရှိသေးပါဘူးကျွန်တော်တို့ဒီနေ့မှစပြီးတော့ကျွန်တော်ဒီ MOHS ပေါ့နော်ကျန်းမာရေးအကဏ္ဍဝင်ကြီးဌာနနဲ့ကဒီသက်ဆိုင်ရာလူကြီးတွေနဲ့ကျွန်တော်တို့ပုဂ္ဂလိကဒီအတင်းဆေးရုံအတင်းရလူတွေနဲ့စပြီးတော့ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါမှာဘယ်လိုမျိုးစပြီးတော့ဒီကုသတဲ့အပိုင်းမှာပုဂ္ဂလိကကဏ္ဍကနေပြီးတော့ဖြစ်နိုင်ခြင်းရှိတဲ့ကုသတဲ့နည်းလမ်းတွေကိုကျွန်တော်တို့တင်ပြပါတယ်နောက်တစ်ခုကကျွန်တော်တို့ဒါတစ်ခုပေါ့နော်ဒါကုသမှုအတွက်ပေါ့နောက်တစ်ခုက test ပါကျွန်တော်တို့ဒီပုဂ္ဂလိကဆေးရုံတွေမှာကိပေးကုမယ်ဆိုလို့ရှိရင်ပုဂ္ဂလိကဆေးရုံတွေကဒီ COVID ဟုတ်မဟုတ်ရုပ်စာတွေအတီးပြုတ်ဖို့အတွက်ကိုစစ်ခွင့်ပြုမှာလားစစ်ခွင့်ပြုရင်စစ်တဲ့နီလန်းတွေအများကြီးရှိပါတယ်အဲ့ဒီမှာမှဘယ်နီလန်းကိုကျွန်တော်တို့ပေးစစ်မှာလဲပေါ့နော် အဲ့ဒါတစ်ခုနောက်တစ်ခုက financing နဲ့ပူဆိုင်ပါတယ်ကျွန်တော်တို့ public အနေကနေပြီးတော့ကုပေးတဲ့အခါမှာနိုင်ငံတော်အစိုးရကတော့ free of charge အနေနဲ့ကုပေးနေတယ် public ရောပုံမှန်တိုင်း charges တွေယူနေမှာလားဆိုတဲ့အပိုင်းပေါ့ဒါကိုလည်းကျွန်တော်တို့က CSR ချူတော့ကနေပြီးတော့ကျွန်တော်တို့ဘလောက်ထိရှော့ချပြီးတော့ဒီဥစ္စာတွေကိုဒီကုသရေးဈေးတွေတက်တာအောင်လုပ်ပေးနိုင်မလဲဆိုတဲ့ကဏ္ဍတွေကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်အဲ့တော့တော့အသေးစိတ်ကိုတော့မနက်ဖြန်ပါကျွန်တော်တို့ထပ်ပြီးဆွေးနွေးဖို့ရှိပါတယ်ခင
်ဗျ။ဒါဆိုရင်လက်ရှိအခြေအနေကပုဂ္ဂလကဏ္ဍပါဝင်လာဖို့အတွက်ဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေတဲ့အခြေအနေပဲရှိတာပေါ့နော
်။မှန်ပါတယ်ခင်ဗျ။
Okay ဆွေးနွေးနေတယ်ဆိုတော့အဲ့ဒီအလားလာကရောဆရာဘလောက်ထိအလားလာကောင်းပါတယ်ပုဂ္ဂလကဏ္ဍဘလောက်ထိအမြန်ဆုံးဘုရားကရေးဖို့အခြေအနေရောက်နေပြီဆိုတော့ဘလောက်လောက်အမြန်ဆုံးမှာပုဂ္ဂလကဏ္ဍပါဝင်လာနိုင်ရှိပါလဲဆရာ။နောက်တစ်ခုကပုဂ္ဂလကဏ္ဍမှာရောဈေးရုံအားလုံးကရောပါဝင်ပါမလားဆရာပုဂ္ဂလကဈေးရုံအားလုံးက။
ဒီမေဘောတော်တော်ကောင်းပါလေကိုဗစ်ကိုပုဂ္ဂလိကမှာကုပါဆိုရင်တော့ညာဒီ issue ကတော်တော်ခက်တဲ့ issue ဖြစ်သွားပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ပုဂ္ဂလဈေးရုံမှာရှိတဲ့အထူးဈေးရဆရာဝန်ကြီးဆိုတာဤသူဈေးရုံညာလာတာပါ။ 97% ကဤသူဈေးရုံကလာတာ။ဒီအချိန်မှာသူတို့မလာနိုင်တော့ဘူး။မလာနိုင်တော့တဲ့အတွက်ကြောင့်ကျွန်တော်တို့ကုပါဆိုလို့ရှိရင်သူတို့ကလည်းမလာဘူး။ကျွန်တော်တို့အိပ်ရှာပြဿနာအကြီးဖြစ်သွားပါလိမ့်မယ်။ဆိုတော့ဒီအခြေအနေကိုကျွန်တော်တို့ကဘယ်လိုလုပ်မလဲဆိုတော့ government ကအိပ်ရှာကိုတာဝန်ယူပြီးတော့ private က facility provide လုပ်မှာလားပေါ့เนาะဒါကတပိုင်းပေါ့အဲနောက်တစ်ခုကဟုတ်ပြီကျွန်တော်တို့ကပြန်စဉ်းစားတဲ့ဥက္ကာကြတော့ကျွန်တော်တို့က covid လူနာကြီးပဲစဉ်းစားလို့မရဘူးခင်ဗျာတနင်္ဂနွေလုံးမှာ covid မဟုတ်တဲ့လူနာက covid လူနာတွေပုံများပါလေမှန်ပါလေเนาะအဲ့တော့ကျွန်တော်တို့ကCovid မဟုတ်တဲ့လူနာတွေကိုကျွန်တော်တို့ private မှာဒီ FOC ကုလို့ရတဲ့ level အထိကိုကုပေးမယ်။ဇယိတ်တောင်းလို့ရတဲ့ level တကူတောင်းပြီးတော့ကျွန်တော်တို့ကဒီ burden တွေကိုကျွန်တော်တို့က share လုပ်ယူလိုက်ရင်အစိုးရစီးရုံတွေဒီ COVID တက်တက်ကုတိုင်တဲ့စီးရုံတွေအများကြီးထွက်လာနိုင်မယ်လို့ကျွန်တော်တို့ကယူဆပါတယ်။ဒါလည်း option တစ်ခုပေါ့နော်ကျွန်တော်တို့ဒါကိုလည်းဒီရောက်စားကိုလည်းအကြံပြုထားပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ကျွန်တော်ဟိုတစ်ဆက်တည်းပါပဲဟိုဒေါက်တာဘိုးအောင်ကျော်နေစီမသွားခင်ပါဆရာနောက်တစ်ခုမေးခွန်းလေးကပုဂ္ဂလိကဆေးရုံတွေအားလုံးအနေထားကရောသူတို့ကပါဝင်ဖို့အတွက်လူလူလားလားရှိကြပါရဲ့လားဆရာ
အဲ့ဒါကတော့ကျွန်တော်တို့ဟိုဒီနိုင်ငံတော်အစိုးရခွင့်ပြုတဲ့ပုံပေါ်မူတည်ပါတယ်ခင်ဗျဘယ်ဥပမာပေါ့ကျွန်တော်ကိုဗစ်လူနာဆိုရင်ကျွန်တော်တို့ဟို grading ရပြောရင်တော့ if symptomatic တွေရှိတယ် mild symptom တွေရှိတယ်တကဒီတဲ့ပူဆိုးလာတယ်အသက်ရှူချောင်းဆိုးတယ်ဖျားတယ်ပေါ့နော်ဟိုအဲ့ဒါမျိုးတွေဖြစ်လာတဲ့လူနာတွေရှိတယ်ပေါ့နောက်ဆုံးပူဆိုးလာတော့ ICU ပို့ပြီးတော့အသက်ရှူဆက်တွေတက်ရတယ် level အထိဖြစ်လာတယ်ပေါ့အကယ်၍မဲ့ကျွန်တော်တို့က if symptomatic ပေါ့နော် my symptom တွေရိုးရိုးပဲတိတိခန်းထဲမှာပဲထားလိုက်ယုံပဲသူတို့ဖြစ်တဲ့ယောဂနည်းနည်းလေးဖျားတာဖင်တာကောင်းတာလေးတွေပေါ့လေအဲ့ဒါလေးတွေကိုကုပေးလောက်ယုံပဲဆိုရင်တော့တော်တော်များများကကုနိုင်တဲ့အနေသားတော့ရှိပါတယ်။ဒီတဲ့ဆိုးလာရင်တော့ဒီသူဆေးကိုပို့ပေါ့လေ
။ပို့ပို့ပါပဲ
။ဆိုးပို့ပေါ့။အဲ့တော့ဒီအနေသားပေါ်မှာဘယ်လိုပုံစံနဲ့ဘယ်ဆေးကိုဘယ်လိုခွင့်ပြုမယ်ဆိုတဲ့ဥစ္စာပေါ်မှာမူတည်ပြီးတော့ဘယ်သူတွေဘလောက်ပူပေါင်းမယ်ဆိုတာအဲ့တော့ကြာပါပဲသိနိုင်ပါမှာ။အခုတော့ကျွန်တော်တို့တေချာမပြောနိုင်သေးပါဘူးခင်ဗျ။
ဟုတ်ကဲ့။တော်တော်မိုးကြော်နိုင်ဒေါက်တာတင်ပေါ်ရှင်းပြသွားတာအရာဆိုရင်ကျွန်တော်တို့နားလည်နိုင်တာကပါလဲဆိုတော့ဒီကိစ္စမှာရင်ဆိုင်ရမယ့်အခြေအနေတွေအများကြီးရှိတယ်။ခုနလိုဟလာလူသားရင်းမြစ်ပိုင်းပေါ့ဆရာဝန်ကြီးတွေရရှိနိုင်ခြေပိုင်းကျန်းမာရေးပညာရှင်တွေရရှိနိုင်ခြေပိုင်းနောက်တစ်ခုကဟလာကုသမှုပိုင်းဘယ်လိုကုသမှုပေးမလဲဟလာတက်ခွဲခန်းကိစ္စဘယ်လိုတက်ခွဲကြမလဲဘယ်လိုနည်းနဲ့တက်ခွဲကြမလဲပြီးတဲ့အခါကျရင်ဟလာပစ္စည်းပစ္စည်းပိုင်းကာကွယ်ရေးပိုင်းဒါတွေအများကြီးရင်ဆိုင်ရမယ့်အခြေအနေကတော့ကျွန်တော်တို့တော်တော်ဒီပေါ်ပြောသွားတာနဲ့ကျွန်တော်နားလည်လို့ရပါတယ်။ဒါပေမဲ့တစ်ဖက်မှာဒီလိုမျိုးဒီအများပြည်သူကျန်းမာရေးကဏ္ဍကပဲဒီကိစ္စကိုတာဝန်ယူလို့ဆောင်ကြတာကနေပြီးတော့ပုဂ္ဂလိကကဏ္ဍကပါခွဲပြီးတော့တာဝန်ယူခြင်းအပြင်ဘယ်လိုအားသာချက်တွေပေါ်ရလာနိုင်ပါလဲဘုရားမိုးအောင်ကျော်နိုင
်အဲ့တော့ပထမအနေနဲ့ဒီ private hospital တွေကပါဝင်နေတာတွေလည်းရှိပါတယ်ဥပမာဖောင်ကြီးဒီ covid medical center မှာဆိုရင် private hospital တွေကနေကျွန်တော် contribute လုပ်ပြီးတော့ဒါဟိုသွားပြီးတော့ကူညီပြီးတော့ကျန်းမာရေးစောင့်ရှောက်မှုပေးနေတာတွေလည်းကျွန်တော်တို့ကြားသိရပါတယ်အဲ့တော့အခုဒီ private hospital တွေမှာကျွန်တော်တို့ဒီ covid လူနာတွေကိုကုသမှုပေးပြီဆိုလို့ရှိရင်အဓိကဒီလူနာထားတဲ့နေရာဆလာပြီပေါ့နော်အဲ့တော့ infection prevention and control ဘိုင်းကအရေးကြီးလာတယ်အဲ့တော့ဆေးရုံဒီမှာတိတက် အဆောင်ရှိမှပဲပိုအဆင်ပြေမယ်လို့ထင်တယ်။အဲ့တော့ကျွန်တော်တို့ကလူနာရိုးရိုးသားသားလူနေရာတယောက်အနေနဲ့စဉ်းစားကြည့်မယ်ဆိုရင်ကိုဗစ်လူနာတွေကိုကုသမှုပေးနေတဲ့ဆေးရုံမှာတမယိုးကျလူနာတွေအနေနဲ့သွားပြဖို့အခက်အခဲရှိသွားလိမ့်မယ်။ဒါကြောင့်မလို့သူတို့ကိုတည်တံ့ထားနိုင်တဲ့ facility ရှိရမှာပေါ့နော်။နောက်တစ်ခုကဘယ်အဆင့်ထိလဲ။နော်ဆရာတင်ပေါ်ပြောသလိုကျွန်တော်တို့က general ward မှာထားတဲ့အနေဒီထားမျိုးဆိုရင်ပြဿနာတိတ်မရှိဘူးလို့ထင်တယ်။အဲ့ဒီကနေမှအချိန်နေပြောင်းသွားတဲ့လူတွေကို ICU facility ပါပေးပြီးတော့ကုသစောင့်ရှောက်မှုပေးရမယ်ဆိုရင်ကျန်တဲ့လူနာတွေကိုလက်ခံနိုင်တဲ့စွမ်းအားတော်တော်လေးနည်းသွားမှာဖြစ်သွားလိမ့်မယ်။ဒါဆိုလို့ရှိရင်ကျွန်တော်တို့ကဒီ private hospital အနေနဲ့ဒါကိုလက်ခံပြီးတော့ကုသမှုကူညီဆောင်ရွက်ပေးလို့သောဆန္ဒရှိတော်လည်းပဲအခက်အခဲတွေအများကြီးကြုံတွေ့ရနိုင်တယ်။နောက် logistic ဘိုင်းနဲ့ဒီဘိုးစားပေါ့ material ဘိုင်းတွေဖြစ်ဆပ်ပူရှိတယ်ဒုတိယတော့ invasion prevention control ဘက်မှာပို့ပြီးကူပြရမယ်ပေါ့နော်နောက်တစ်ခုကတော့ဒီကျန်းမာရေးစောင့်ရှောက်မှုပေးနေတယ်ကျွန်တော်တို့ဒီသမားတော်တွေပါဝင်ဆရာဝန်နဲ့ကျန်းမာရေးဝန်ထမ်းတွေကလည်း private sector ကကိုယ်ဆေးရုံမှာဒီ covid လူနာတွေစောင့်ရှောက်မှုပေးမယ်ဆိုရင်ကိုယ့်ရဲ့မိသားစုကိုလည်းတစ်ဖက်ကအဲပြန်ကြည့်ရမယ်ပိုင်းဖြစ်လာတယ်ဆိုတော့အိမ်ပြန်ပြီးခုမှလာသို့မဟုတ်ဆေးရုံရဲ့ပတ်ဝန်းကျင်မှာနေထိုင်ပြီးကျန်းမာရေးစောင့်ရှောက်မှုပေးမလားဆိုတော့ဟို challenges တွေကတော့အများကြီးလည်းရှိပါတယ်ပေါ့နော်အတော်များတယ်နောက်တစ်ခုကဒီဟိုကုန်ကြစည်ရိမ်ပိုင်းကိုရောဘယ်လိုယူဆမလဲပေါ့เนาะအဲ့တော့ကျွန်တော်တို့ဒီ quarantine center တွေမှာဆိုရတောင်းယူပြီးတော့ဆောင်ရွက်တယ်အဲ့တော့ကုန်ကပတ်စံတိုင်းနိုင်တဲ့လူက hotel quarantine ဆိုပြီးတော့တည်တံ့သွားတယ်ပေါ့အဲ့တော့အခု private sector တွေပေးလိုက်တဲ့သဘောကရောဒါဒီငွေကုန်ကြေကြ cost sharing လုပ်ပြီးပတ်စံကုန်ကြစည်ကိုလူနာကလက်ခံပြီးကိုတတ်မှတ်ထားတဲ့ private hospital မှာတက်ချင်တယ်ဆိုရင်ကောသူတို့ကိုခွင့်ပြုပေးမလားဘယ်အတိုင်းထားဒီကုသမှုပေးမလဲနောက်တစ်ခါ standard เนาะဒီ operative procedure တွေကိုဘယ်လိုလုပ်နိုင်တယ်လဲဘယ်သူတွေကစစ်ဆေးမလဲဆိုတော့အများကြီးပဲအဲ challenges တွေကတော့ရှိပါတယ်ပေါ့เนาะဒါကတော့အတူတကွာပူးပေါင်းဆောင်ရွက်ခြင်းအပြင်ဒီတတ်မှတ်ထားတဲ့ guideline တစ်ခုထွက်လာပါလိမ့်မယ်အဲ့တော့ private hospital တိုင်းကတော့ဒါကိုကဲလုပ်ပေးနိုင်ဖို့အခက်အခဲအများကြီးရှိမယ်လို့ပဲကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒေါက်တာတင်ပေါ်ကျွန်တော်နားလေသလောက်ကအခုကဘာဖြစ်တယ်လဲဆိုတော့ပထမပိုင်းတုန်းကပထမအခုချိန်ထိဒီအစိုးရကျန်းမာရေးဌာနကနေပြီးလှုပ်ဆောင်လုပ်နေတဲ့ပုံကဘာလဲဆိုတော့ဟလာ positive ဖြစ်တယ်ဆိုတာနဲ့သူအကုန်လုံးမှသွားတာလीမှသွားပြီးတော့သူအကုန်လုံးထည့်ထားလိုက်တာတချို့လူတွေကထည့်ထားဖို့မလိုဘူးတကယ်တကယ်ကြတော့တချို့လူတွေကအိမ်မှာနေနေပေါ့ဒါမှမဟုတ်ရင်ဟလာသူတို့တင့်တော်တဲ့နေရာမှာနေပေါ့အစိုးရရှိနေတဲ့နေရာဌာနတွေမှာလာပြီးတော့ပုံနေတာမျိုးဖြစ်ဘူးအခုကပုံနေတယ်တခါလူတွေရောတယ်လာငကိုယောဂအခန်းရှိတဲ့လူတွေရောမရှိတဲ့လူတွေရောရောထားတဲ့ပါညာဒီလိုပြဿနာတွေရှိနေတဲ့အခါကျတော့ဥပမာ
ဟုတ်ကဲ
့အတချို့တက်နိုင်တဲ့လူတွေကသူတို့ positive ဖြစ်တယ်ဒါပေမဲ့သူတို့ကကြမ်းကြမ်းမှမှာပဲကျွန်တော်တို့ပြောသလိုကနာ is symptomatic လို့ပဲပြောပေါ့နော်ယောဂလက္ခဏာတွေမပြသေးဘူးဆိုရင်သူတို့ကပုဂ္ဂလိကဆေးရုံဆေးခန်းမှာနေပြီးတော့သူတို့ဒီ covid ကိုစောင့်ကြည့်ပြီးတော့ကုမယ်ဆိုတဲ့ဟာမျိုးပေါ့သူတို့ကတက်နိုင်တဲ့လူတွေဖြစ်မယ်ဆိုတော့အဲ့လိုမျိုးဝန်ကိုခွဲပြီးတော့လုပ်နိုင်အောင်ဒီအများပြည်သူကျန်းမာရေးကဏ္ဍမှာဝန်တို့ဝန်ဘူးရော့သွားစီဘူးလေဒါကိုစဉ်းစားတယ်လို့အခြေခံအပြင်ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့အဲ့လိုပုံစံမျိုးဖြစ်နိုင်ပါသလားဆရာ
အဲဖြစ်လဲဖြစ်နိုင်တယ်ဆရာအခုလဲလုံနေပါတယ်ဥပမာပေါ့ဟိုဖောင်ကြီးပေါ့နော်ဖောင်ကြီးကတော့ကျွန်တော်တို့စတဲ့ကကျွန်တော်တို့မတ်လပုံလောက်တည်းကစတဲ့ကကျွန်တော်ယနေ့ဒီကျွန်တော်တို့ပုဂ္ဂလိကနေပြီးတော့ဟိုဆိုတောက်လျှောက်ပဲအဲ့ဒီမှာ support လုပ်နေတာပါအဲ့တော့ကျွန်တော်တို့ပထမပိုင်းမှာဒီဝေဘာဂီနဲ့ကျွန်တော်တို့တောက်ကလာကဲလုံးနိုင်တဲ့အချိန်မှာကျွန်တော်တို့ကဘာလဲဆိုလို့ရှိရင်ဟုတ်တယ်ဟိုမှာကုတယ်ဆိုတော့ဆရာပြောသလိုပဲတက်တာလဲ symptom တွေကလည်းမရှိဘူးပေါ့နော်ကောင်းနေတယ်နောက်ကျွန်တော်တို့ဒီဆစ်လိုက်တယ်ဒုတိယအကျင့်ဆစ်လိုက်လို့ negative ဖြစ်တယ်ဆိုရင်အဲ့ဒီကိုရွှေ့လိုက်တယ်ဖောင်ကြီးကိုရွှေ့လိုက်တယ်ဆိုတော့စိတ်ချတဲ့လူနာတွေကျွန်တော်တို့ရွှေ့လိုက်တယ်ပေါ့အဲဒီလို strategy နဲ့ကုနေရနေပြီးတော့ရခိုင်မှာဆပြီးတော့တွေ့ပြီးတော့များလဲများလာဝုန်းဆိုကျွန်တော်တို့ကအကုန်လုံးကိုတဲချလာတယ်နန္ဒလေးယောဂအချိန်လေးဆိုးတဲ့လူကသွားသွား asymptomatic ကိုအကုန်လုံးကျွန်တော်ကရောတော့ပြီးတော့ကျွန်တော်တို့ပြုံပြီးတော့တွင်းလိုက်တယ်တွင်းပြီးတဲ့နောက်ပိုင်းမှာကျွန်တော်အဲ့မှာထပ်ခွဲပလိုက်တယ်အဲ့မှာကိုတွင်းလိုက်ပြီးတော့မှအော်ဒီကတော့ဒီမှာထားပြီးကုရမယ်လူနာဒါတွေကတော့နည်းနည်းယောဂမပြင်းထန်ဘူးသွားသွားပြောတဲ့ကျွန်တော်တို့ဒီ quarantine ပုံစံမျိုးကျွန်တော်တို့ထားပြီးကုလို့ရတဲ့အနေထားရှိတဲ့နေရာမျိုးမှာကျွန်တော်တို့ခွဲပြီးတော့ထုတ်ပလိုက်ပါတယ်ဒီလိုမျိုးကျွန်တော်တို့ခွဲပြီးတော့ကုလိုက်တဲ့အခါမှာယောဂအခန်းတိတ်ပြီးတော့မပြင်းထန်တဲ့သူနာတွေတော့ကပိုပြီးတက်တောင့်တက်တာရတာပေါ့နော်ဒါကတပိုင်းပါနောက်တစ်ခုကကျွန်ပြောတဲ့အထဲမှာဘာပါလဲဆိုလို့ရှိရင်ကျွန်တော်တို့ကတန်တရားလူနာပါတန်တရားလူနာတွေကိုကျွန်တော်တို့ကကွာရန်တင်းလုပ်ပြီးတော့ဆုထားတဲ့အခါမှာ single room နေမဟုတ်ဘဲနဲ့၄-၅ယောက်သွားဆုထားမိ
ဟုတ်တယ်
အဲ့လိုဆုထားမိပြီးအဲ့တရားက စစ်လိုက်တဲ့အခါမှာထားပါတော့တယောက်တော့သူက positive ဖြစ်ပြီးကျန်တဲ့လူ၄ယောက်က negative ဖြစ်တဲ့အခါမှာအဲ့ positive ဖြစ်တဲ့လူကိုချက်ချင်းဆွဲမထုတ်နိုင်တဲ့ကာလာလေးတစ်ခုဖြစ်သွားပါတယ်ဖြစ်သွားတဲ့အခါမှာဒီ cross infection body အပြန်အလှန်အခန်းထဲမှာဒီလိုမျိုးဖြစ်မဲ့အန္တရာယ်ကြီးမားပါတယ်ဒါကြောင့်မလို့ဒီ government အနေနဲ့ဒီအရတေချာလိုက်ကြီးကြပ်ပြီးတော့ကဲလုံးနေဒါကြောင့်မလို့သူ့ရဲ့ capacity ကိုသူဘယ်ဟာမှာတော့သူဖြည့်တင်းရမယ်ဘယ်ဟာတွေတော့ short ချမယ်ဆိုတဲ့ဥစ္စာကိုလုပ်တဲ့အခါမှာကျွန်တော်ဆေးရုံဆင်းတဲ့ရက်အရေအတွက်ကိုပါကျွန်တော်တို့တေချာတွက်ပြီးတော့ short လိုက်ပါတယ်ဘောနော်ပထမ21ရက်14ရက်အခု17ရက်ဖြစ်သွားပြီဘောနော်အဲအဲ့လိုမျိုးတွေပေါ့အဲ့ဒါဆိုရင်ကျွန်တော်တို့ turnover ဝင်တာနဲ့ထွက်တာနဲ့ပို့ပြီးတော့ကောင်းမယ်စောစောအလိုပေါ့ဟိုအသေးအံဖြစ်တာတွေနဲ့နှူတာတွေနဲ့ဒါတွေဒီလိုမျိုးခွဲတာတွေတော့အခုတော့လုပ်နေပါတယ
်ဟုတ်ကဲ့
အဲစောစောထပ်ပြီးပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ပုဂ္ဂလိကကိုပို့မယ်ဆိုလို့ရှိရင်လည်းဒီလိုမျိုးဟို if symptomatic နဲ့ mild တွေဆိုရင်တော့ပို့ပြီးတော့ possibility များတာပေါ့နော်အဲဒါမျိုးတွေဆိုရင်တော့ပို့ပြီးတော့ efficient ဖြစ်တာပေါ့ကျွန်တော်တို့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာတော်ကဆရာမပါအခုနောက်ဆုံးစကားပေါ့နော်ပို့ပြီးတော့ထိရောက်မှုရှိလာမယ်လို့ဆိုတော့တော်တော်မောင်းကြောင်းနိုင်ဩဂလိကကန္တာသာဟူအောင်ပါဝင်လာရင်ကျွန်တော်တို့ကိုဗစ်ကာကွယ်ရေးကုသရေးကာကွယ်ရေးပိုင်းနဲ့ပါပါတယ်ဒီကိစ္စကကုသရေးပိုင်းပေါ့နော်စသည်အားဖြင့်ဒီကန္တာမှာကိုဗစ်ကိုရင်ဆိုင်တိုက်ဖြတ်တဲ့နေရာမှာကျွန်တော်တို့ပို့ပြီးတော့ထိရောက်မှုရှိလာမယ်လို့တော့ဘုရားကျွန်တော်ယုံကြည်ကြည်ရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ကုသမှုပိုင်းမှာတော့ဒါတိုးတက်မှုရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ပေါ့နော်ဒီပုဂ္ဂလိကမှာအခုလက်ရှိရောက်ပြီးတော့ဒီကိုဗစ်ကုသရေးပိုင်းမှာပါဝင်လို့တဲ့ဆောင်ဝင်တွေလည်းရှိမှာပါဆိုတော့သူတို့အနေနဲ့ပူးပေါင်းပြီးတော့ဒီပုဂ္ဂလိကဆေးရုံနေရာတွေမှာတောင်းဝင်ယူပြီးဆောင်ရွက်ပေးနိုင်ရင်အစိုးရမှာဒီ positive patient တွေဝန်တော်ဝန်ဘိုးကိုတစ်ဖက်တနည်းလမ်းကနေဖြည့်ဆင်းပေးနိုင်မယ်ကုသပိုင်းပါလေပို့ပြီးတော့ထိထိရောက်ရောက်လှုပ်လာနိုင်မယ် efficient ပို့ဖြစ်လာမယ်လို့ကျွန်တော်အနေနဲ့ထင်တယ်ပါတယ
်ဟုတ်ကဲ့ပါခင်ဗျနောက်ပြီးတော့ဒီနောက်တစ်ပိုင်းမှာလည်းတော်တော်တင်ပေါ်ပုဂ္ဂလိကကဏ္ဍရောက်လာရင်ဆေးရုံဝန်ထမ်းတွေရဲ့ကာကွယ်ရေးပေါ့ဒါလည်းအဓိကကြတဲ့ကိစ္စတစ်ခုဖြစ်လာပါဘူးပုဂ္ဂလိကကဏ္ဍအနေနဲ့ကိုယ်ဝန်ထမ်းတွေရောဂါမကူးစက်အောင်ကာကွယ်နိုင်ဖို့အတွက်ကိုရောထိထိရောက်ရောက်လုံးကြဘူးဘယ်လိုရှိမလဲခင်ဗျတော်တော်တယ်ပေါ့အ
ဲဒါဒီလိုရှိတယ်အရေးကြီးပါတယ်အဲကျွန်တော်တို့ပုဂ္ဂလိကမှာလည်းအကယ်၍များကူရရမယ်ဆိုလို့ရှိရင်ဒီဝန်ထမ်းတွေအတွက်ကိုဟိုမှာ PPE ပေါ့နော် PPE တွေလည်းကျွန်တော်တို့အပြည့်အဝသုံးရမှာပါနောက်တစ်ခုကဒီအထက်တွေအထက်တွေအခန်းတွေအခန်းတွေနောက်ဇုံခွဲတယ်ခေါ်တာပေါ့လေဇုံတွေကိုလည်းကျွန်တော်တို့ကတိတိကျကျခွဲပေးရမှာပါနောက်တစ်ခုကဘာလဲဆိုလို့ရှိရင်ဟုတ်ပြီဒီလိုခွဲတယ်အခန်းသူကသူကုသတယ်သို့တော့ထွက်လာတဲ့ waste တွေရှိပါသေးတယ် waste management လည်းကျွန်တော်တို့ကကောင်းကောင်းလုပ်ပေးဖို့လိုပါတယ်ဥပမာပေါ့ဒီလူတွေက mask ဝတ်တယ်ဒီ mask ရဲ့မျက်နှာပြင်မှာလက်တွေဆေးကြတယ်သို့တော့ mask ကို dispose လုပ်တယ်ပေါ့လွှတ်ပြစ်တဲ့အခါကျတော့ဒီတိုင်းလည်းယူပြီးအမိုက်ကုန်းနဲ့လွှတ်ပြစ်တယ်အဲ့လက်ကလည်း contaminate ဖြစ်သွားတာပေါ့အဲ့တော့ဆိုတာကကျွန်တော်တို့ကအစနေအဆုံးကြည့်ဖို့တော့လိုပါတယ် control ပေါ့နော်ဒီဥစ္စာကိုယ်ဝန်ထမ်းတွေမဖြစ်အောင်ဖို့ပေါ့ဒီဟာမှာအဲကျွန်တော်တို့ဘာလုပ်ရမလဲဆိုလို့ရှိရင်တကယ်ကျွန်တော်တို့ကလုပ် training တွေပေးရပါမယ် drill တွေလုပ်ရမယ် PPE တွေကိုဘယ်လိုဝတ်ရမလဲဘယ်လို dispose လုပ်ရမလဲပေါ့နော်အဲ့ဒါလေးနောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံတော်အစိုးရကလည်း guideline လုပ်ထားတာတွေရှိပါတယ်ကျွန်တော်တို့လက်ရှိပါတယ်ဒီ guideline အတိုင်းလဲကျွန်တော်တို့ကသွားနေပါတယ်လက်ရှိလည်းသွားနေပါတယ်အဲ့တော့အဲ့ဒါတွေအတိုင်းလဲကျွန်တော်တို့သွားရမယ်နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ရဲ့ပုဂ္ဂလိကအခန်းကဏ္ဍကိုပေးပြီဆိုရင်ဒီအရေအားလုံးက recorded လည်းဖြစ်တယ်ကျွန်တော်တို့နောက်တစ်ခုကိုယ်ဝန်ထမ်းကိုကာဝယ်ဖို့ဆိုတဲ့အခါမှာကုသရေးနဲ့ပတ်သက်တာကာဝယ်ဖို့တွေမကပါဘူးပြည်သူလူထုကကျွန်တော်တို့ရဲ့ private sector ကိုနားလည်ဖို့ရည်ကြီးပါတယ်ဘာလို့ဆိုတော့ private ဖြစ်တဲ့အတွက်ကြောင့်ဒီကောင်လေးဒီပတ်စံနေယူတာဘာတွေယူတာဆိုပြီးတော့စူးလုံးမဲ့ကိစ္စကလည်းကျွန်တော်တို့ကအဲ့ကိစ္စကလည်းတစ်ဖက်ကကြောက်ရတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီရောဂါနဲ့ပတ်သက်လာပြီးကုတဲ့အခါမှာလည်းနိုင်ငံတော်အစိုးရကပုဂ္ဂလိကခန်းကဏ္ဍမှာကုလို့ရှိရင်ဘိုင်လောပေါ့နော်တေချာလေးပြဋ္ဌာန်းပြီးတော့ထုတ်ပေးနိုင်ဖို့လိုပါတယ်ကျွန်တော်တို့ကလည်းပုံမှန်တိုင်း consent ယူတယ်ဒါဓမ္မသာလင်း medical legal problem တွေကျွန်တော်တို့မဖြစ်လာမှာပေါ့နော်ကျွန်တော်တို့ကတေချာစနစ်တကျလုပ်ပြီးမယ်လဲလူနာဘက် site ကဒီပေါ်မှာနားလည်မှုရှိဖို့လည်းလိုပါတယ
်ဟုတ်ကဲ့ပါခင်ဗျ Ramon John Nine Ramon John Nine ကဒါပြင်ပဒုတိယကဦးဆရာဝန်တရားအောင်နေနဲ့အခုလိုမျိုးပုံမိကကန္နာကိုပါလက်တွဲပြီးတော့ပူပေါင်းပါဝင်ပြီးတော့ကိုဗစ်ကအဲကိုဗစ်ကုသရေလုတ်တဲ့စီဇန်မှာရမောင်ကျော်နိုင်နေတဲ့အဓိကအကြံပေးချင်တာများရှိတယ်ဆိုရင်ဘာအကြံပေးချင်လဲ
အကြံပေးချင်တာကတော့အတူတကွပူးပေါင်းဆောင်ရွက်ဖို့ပါပဲเนาะအခုဒီကျမိုင်းနဲ့အကသာဝန်ကြီးဌာနရဲ့ဒီအခုပုဂ္ဂလိကဆေးရုံများတင်တဲ့ပူးပေါင်းပြီးတော့သူတို့သတ်မှတ်ထားတဲ့ဒီစနစ်တွေတိုင်း infection prevention control တိတိကျကျလုပ်ပြီးတော့လူနာရဲ့လူနာရှင်တွေရဲ့เนาะကုသပေးမဲ့ဒီကျမိုင်းဝန်ထမ်းတွေဂျားထဲမှာဒီအဓိကပိုးမပြတ်နှံ့ဖို့စနစ်တကျဆောင်ရွက်နိုင်ဖို့ရယ်เนาะလူနာတွေရဲ့ဒီ progress မဆိုးသွားသွားအောင်ပေါ့เนาะသူတို့ကို timing အချိန်မီနဲ့အချိန်နဲ့တပြေးညီကုသမှုဆောင်ရွက်ပေးနိုင်ဖို့ဆိုတာအတူတူကပူးပေါင်းဆောင်ရွက်ရင်တော့ဖြစ်နိုင်ပါတယ်လို့ဆက်ကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့ရော်တင်ဘော်ကနော်ပြောသွားတဲ့ဟာတွေတခုကောက်ပြီးတော့ကျွန်တော်ညီုံချုပ်လေးနေပြရစီတကယ်တကယ်မြန်မာနိုင်ငံရဲ့ပုဂ္ဂလိကကျန်းမာရေးဆော့ရှော့မှုကဏ္ဍနဲ့ပတ်သက်ရင်လူတွေမှာကျွန်တော်ဒါကျွန်တော်ဝေါ်ဟာတာကျွန်တော်တွေးမိတဲ့အတွေ့ပါ love hate relationship ပေါ့နော
်
ပုဂ္ဂလိကကျန်းမာရေးကဏ္ဍကိုလူတွေကလုံးလုံးဘဝင်ကြနေသလားဆိုတော့လည်းပဲလုံးလုံးဘဝင်ကြနေတာတော့လည်းမဟုတ်ဘူးဒါပေမဲ့กินလို့ရလားဆိုတော့လည်းပဲမกินဘူးပုဂ္ဂလိကကျမရဲ့ကဏ္ဍကိုတွားနေရတယ်ဆက်ဆံနေရတယ်ပြနေရတယ်ဆိုတော့ဟိုမုံလည်းမုံဘူးချစ်သလားဆိုတော့လည်းပဲမချစ်ဘူးဆိုတဲ့ခံစားချက်မျိုးလူကြီးချက်များပြီသူကြားထဲမှာရှိတယ်လို့ကျွန်တော်မြင်ပါတယ်ဆိုတော့ဒီကိုဗစ်ကိုအခြေပြုပြီးတော့ပုဂ္ဂလိကကျမရဲ့ကဏ္ဍရဲ့ပုံရိပ်ဒီမနိုင်ငံမှာပိုကောင်းလာအောင်လုပ်နိုင်မယ့်အလားအလာအခွင့်အလမ်းလို့ကျွန်တော်တို့မြင်လို့ရပါသလားဆရာ
အာမြင်နိုင်ပါတယ်ဆရာဒါတို့ပြောရလို့ရှိရင်တော့အခြေခံကြတဲ့အချက်ဒီကျွန်တော်တို့ပုဂ္ဂလိကအခန်းကဏ္ဍမှာနှစ်ပိုင်းရှိပါတယ်ဆရာဆေးရုံရှိတယ် GP ရှိတယ်ပေါ့နော်တနိုင်ငံလုံးရဲ့ကျွန်တော်တို့ဒီကျန်းမာရေးစစ်ပွဲကိုတိုက်နေတဲ့စစ်သားဦးကြီးဘယ်လောက်ရှိလဲလို့ပြောရင်ကျွန်တော်တို့လက်ရှိအချိန်မှာတေချာမသိဘူးဆရာနိုင်ငံတော်ကမွေးထုတ်လိုက်တဲ့ဆရာဝန်ကဒီနေ့စမ5000လောက်ရှိသွားပြီသို့တော်လည်းနိုင်ငံတော်မှာဆရာဝန်စစ်စစ်လုပ်နေတဲ့အရေးအတွက်ဘယ်လောက်ရှိလဲဆိုသူများနိုင်ငံတွေလို website တက်ကြည့်လို့မရဘူးကျွန်တော်တို့မသိဘူးစစ်သားဘယ်လောက်ရှိမှန်းကျွန်တော်တို့မသိဘူးအဲ့တော့လက်ရှိကျမိုင်းနဲ့အာသာဝင်ကြီးဌာနကသူ့ရဲ့ staff task force ကိုတော့သူသိတယ်သို့တော့ private မှာဘယ်သူတွေဘယ်လောက်ရှိတယ်သူမသိဘူးဒါတွေကိုသိဖို့လိုတယ်ဒါအပြင်ဒီလူတွေကိုလည်းသူ upgrade လုပ်ဖို့လိုတယ်ဆိုလိုတာက specialist တွေ private ကလည်းဖြစ်လာဖို့သူစ조사တင်တယ်ဒီလိုအချိန်မှာပို့ပြီးအသုံးတည့်တာပေါ့ဆရာကြီးတကယ်တမ်းကျွန်တော်တို့ရဲ့primary head care ကိုစောင့်ရှောက်နေတာ GP ပ
ါဟုတ်ပါတယ
်တနိုင်ငံလုံးရဲ့ 70% primary care ကို GP ကလုပ်ပေးနေတာကျွန်တော်တို့ private ကနည်းသေးတယ်เนาะ secondary နဲ့ tertiary ရဲ့ 70% ကို care လုပ်ပေးနေတာက government hospital တို့အတွက်ကြောင့်တပြိုင်တည်းထဲကိုမွေးထုတ်ထားတဲ့ကလေးတွေပဲဒီကလေးတွေကိုတပြိုင်တည်း develop ဖြစ်လာဖို့ဒီနိုင်ငံတော်အစိုးရရဲ့အဓိကဖြစ်တဲ့နဲ့လောက်ရလို့ကျွန်တော်ကတော့ဒီကိုဗစ်ကာလမှာပုံပြီးပေါ်လွင်ပါတယ်အဲလိုဒါသူလှုပ်ထားရင်ဒီ vector force ကသူ့တဲ့ readiness ဖြစ်သွားပြီဒါဆိုလို့ရှိရင်ဒီဟာအတွက်ကိုအများကြီးသူ့မှာအားအင်တွေပြည့်တာပေါ့เนาะကျွန်တော်တော့ဒီလိုမြင်ပါတယ်အဲ့တော့ဒီ health provider task force ဒီတပြိုင်တည်း private ကို public ကိုတိုးတက်လာအောင်နိုင်ငံတော်အစိုးရအနေနဲ့လှုပ်တင်ပါတယ်လို့ကျွန်တော်အကြံပြုချင
်ဟုတ်ကဲ့ရမောင်ကျော်နိုင်ရောဒီအခြေအနေဒီကိုဗစ်ဒီပုဂ္ဂလိကကျန်းမာရေးကဏ္ဍရဲ့ပုံရိပ်ကောင်းပုံတိုးတက်လာဖို့အတွက်အခွင့်အလမ်းတည့်ရလို့မြင်ပါလားရမောင်ကျော်နိုင
်အဲမြင်ပါတယ်ခင်ဗျเนาะအဲ့တော့မြင်ပါတယ်ဆိုတာကကျွန်တော်တို့လည်းဒီဟိုလူနာတွေကိုပြုစုစောင့်ရှောက်ပေးတဲ့လူတယောက်ဆရာဝန်တယောက်အနေနဲ့ပေါ့နော်ဒီကိုဗစ်ဖြစ်နိုင်တဲ့သူတွေကိုတော့စနစ်တကျကာကွယ်ပြီးတော့ကုသစောင့်ရှောက်မှုပေးပြီးတော့လိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ကလည်းကုသမှုပေးခြင်းနဲ့အပိုင်းမှာရှိတယ်ပေါ့နော်ဆိုတော့ဒီလိုဆောင်ရွက်ပေးနိုင်ခြင်းအပြင်ဒီဆိုရစေုံတွေရဲ့ဝန်တော့ဝန်ပို့ရှော့ချပေးနိုင်မယ်တစ်ဖက်ကဒီလူနာတွေရဲ့ယုံကြည်ကိုးစားမှုရရှိလာနိုင်တဲ့အခွင့်အလမ်းတွေဖြစ်ပါတယ်ဒါကြောင့်မလို့လဲပူပေါင်းတူတူကပူပေါင်းပြီးဆောင်ရွက်တက်ပါတယ်လို့ကျွန်တော်လည်းအကြံပြုချင်ပါတယ
်ဟုတ်ကဲ့ပါပါဝင်ဆွေးနွေးပေးတဲ့ဒေါက်တာထင်ပေါ်ဒေါက်တာမိုးအောင်ကျော်နိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့လည်းကျေးဇူးတင်ပါတယ်ခင်ဗ
ျာပုဂ္ဂလိကစေုံတွေဥက္ကဋ္ဌဒေါက်တာထင်ပေါ်အာရှတော်ဝင်စေုံကအထူးအထူးကုသမားတော်ဒေါက်တာမိုးအောင်ကျော်နိုင်တို့ဆွေးနွေးသွားကြတာပါကိုဗစ် -19 အရေးပေါ်အခြေအနေကြောင့်VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းလေလံအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါတင်ရပါ။ဒေဗီယာဝေးပွားပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိပ်ပါခင်ဗျာ။